ကောင်းနေမြတ်လည်းမြတ်တယ်ဟုတ်လား။ဘောကမြတ်သူရဲ့16နှစ်မွေးနေ့ပေါ့နော်16နှစ်ပြီပြီးတော့16နှစ်ထဲရောက်မှလာမလဲပြန်ပေါ့ဟုတ်လား16နှစ်ပြီမွေးနေ့မင်္ဂလာကျောင်းပြုပြီးတော့တဏ္ဍကောင်းမှုသီလကောင်းမှုတရားနာယူကျင့်ကြုံကြရတယ်ဆိုတော့ဓမ္မသဝနာကုသိုလ်ကောင်းမှုများပြုလုပ်ကြတယ်။ကုသိုလ်ကောင်းမှုဆိုတာမိမိတို့ရဲ့ဘဝကိုချမ်းသာစေတယ်လို့ယုံကြည်တဲ့အတွက်ကြောင့်ကုသိုလ်ကောင်းမှုပြုကြတာပေါ့နော်တကယ်လည်းပဲမြတ်စွာဘုရားကအဲ့ဒီတိုင်ဟောပါလေစိတ်သားတို့ကုသိုလ်ကောင်းမှုကိုမကြောက်ကြနဲ့ကုသိုလ်ကောင်းမှုဆိုတာချမ်းသာဒုက္ခရဲ့နာမည်လို့တောင်မှတိုက်ရိုက်ဟောထားတာမရှိဘူးလားရှိတယ်ဒါကြောင့်ကုသိုလ်ကောင်းမှုဆိုတာကလည်းအဓိကကတော့မိမိရဲ့အတွင်းစိတ်ထဲမှာကောင်းမြတ်တဲ့သဘောလေးဖြစ်သွားတာအဓိကပါပဲဟုတ်လားအဲ့ဒီကောင်းမြတ်တဲ့စိတ်ကလေးကိုအခြေခံပြီးတော့ကောင်းမြတ်တာတွေလုပ်တယ်ကောင်းမြတ်တာတွေပြောတယ်ကောင်းမြတ်တာတွေတွေးတယ်အဲ့ဒါဆိုရင်ဒါကုသိုလ်ကောင်းမှုပဲမဟုတ်လားအင်းအဲ့ဒါလိုမိမိရဲ့ဘဝမှာကုသိုလ်ကောင်းမှုလို့ဖြင့်ချမ်းသာဒုက္ခရရှိအောင်ရှာဖွေကြရမှာလူဆိုတာတာဝန်တွေကိုတည်နေဟုတ်လားဒီနေရာမှာဦးဇင်းတို့တာဝန်ဆိုတာကသာသမီကမိဘပေါ်မှာပြုရမယ်တာဝန်မိဘကသာသမီပေါ်မှာပြုရမယ်တာဝန်လင့်တာဝန်မယတာဝန်ဟုတ်လားဆရာတာဝန်တကတာဝန်တာဝန်တွေမျိုးမျိုးမရှိဘူးလားအဲတယောက်ကတပါးသောသူရဲ့ပေါ်မှာပြုရမယ်တာဝန်ပေါ့အဲ့ဒီတာဝန်တွေလည်းပဲကြည်ပြောအောင်ထမ်းဆောင်ရမှာပါဟုတ်လားအဲ့ဒါလည်းတာဝန်ပဲအဲ့ဒီတာဝန်မကြည်လို့ရှိရင်လည်းပဲမြတ်စွာဘုရားကဟောကောင်းရမြတ်ရတော့မရောက်နိုင်ဘူးလို့ဟောတာလားရှိတယ်တော်ဝမကြည်လို့ရှိရင်ကိုယ်နဲ့ပတ်သက်တဲ့လူတွေဒုက္ခပေးတာနဲ့အတူတူပဲကိုဟုတ်လားမိဘတယောက်တော်ဝမကြည်ဘူးဆိုရင်သာသမီတွေဒုက္ခမရောက်ဘူးလားရောက်တာပေါ့ဒါကြောင့်လူတိုင်းလူတိုင်းဟာကိုယ်တော်ဝကိုကြည်အောင်ထမ်းဆောင်ရမှာဒါကြောင့်ဦးဇင်းတို့အင်္ဂုတ္တပါဠိတော်ဒုက္ခနိပါတ်မှာလောကမှာလူမိုက်ဆိုတာနှစ်မျိုးရှိတယ်တဲ့ဟိုတရားစကားကတော့စံပိဆက်ရာတွေများမနေတူတယ်နော်လောကမှာလူမိုက်ဆိုတာနှစ်မျိုးရှိတယ်တဲ့ပထမလူမိုက်ကကိုယ်ပေါ်မှာကြာရောက်လာတဲ့တာဝန်ကိုမထမ်းဆောင်တဲ့သူတဲ့အဲ့ဒါလူမိုက်ပဲတဲ့ဟုတ်တာပေါ့လူတယောက်တာဝန်မကျင်ရင်သူနဲ့ပတ်သက်တဲ့လူတွေဒုက္ခရောက်တယ်သူကိုယ်တိုင်လည်းပဲတာဝန်မကျင်တဲ့အတွက်ကြောင့်ဘယ်လိုမှသူလည်းစိတ်ချမ်းသာမှုရှိနိုင်မှာမဟုတ်ဘူးဟုတ်လားကိုယ်အပေါ်မှာကြာရောက်လာတဲ့တာဝန်ကိုမထမ်းဆောင်နိုင်တဲ့သူအဲ့ဒါလူမိုက်တဲ့နောက်ထပ်လူမိုက်ရှိသေးတယ်အဲ့ဒီလူမိုက်ကဘာလဲဆိုတော့ကိုယ်အပေါ်မှာကြာရောက်မလာတဲ့တာဝန်ကိုထမ်းဆောင်တဲ့သူဒါလေးကစိတ်ဝင်စားစရာမကောင်းဘူးလား။စိတ်ဝင်စားစရာကောင်းတယ်နော်။ကိုယ့်ပုံမှာကြားရောက်မလာတဲ့တာဝန်ကိုထမ်းဆောင်တဲ့ကိုယ့်အလုပ်မဟုတ်ဘဲနဲ့ဝင်လုပ်တဲ့လူပေါ့။အဲ့ဒီလိုလူတွေကလည်းလောကကြီးကိုရှုပ်ထွေးစေတယ်။ဟုတ်လား။ဒါကြောင့်သူလည်းလူမိုက်ဆင်းရဲနဲ့ထည့်ရတာ။ဟုတ်ရဲ့လား။ဒါကြောင့်လူမိုက်ဆိုတာကိုနားလည်ရင်ပညာရှိဆိုတာကိုလည်းအပြန်နားလည်သွားပြီ။နော်ကိုယ့်တာဝန်ကိုမထမ်းဆောင်တဲ့သူကိုယ့်တာဝန်မဟုတ်တာကိုထမ်းဆောင်တဲ့သူကလူမိုက်ဆိုရင်ကိုယ့်တာဝန်ကိုထမ်းဆောင်တဲ့သူကပညာရှိပေါ့။ကိုယ်တော်ဝင်မဟုတ်တာကိုမထမ်းဆောင်တဲ့သူဟာလည်းပညာရှိပေါ့ဟုတ်ရဲ့လားဒါကြောင့်ပညာရှိတဲ့ပုဂ္ဂိုလ်အမြော်မြင်ရှိတဲ့ပုဂ္ဂိုလ်ဆိုတာကိုယ်တော်ဝင်ကိုကြည်ပြုံအောင်ထမ်းဆောင်ရမယ်ဟုတ်လားတားမယ်နော်ကိုယ်တော်ဝင်ကိုကြည်ပြုံအောင်ထမ်းဆောင်ရမယ်ကိုကစေတန်းကျောင်းသားဆိုရင်စေတန်းကျောင်းသားတာဝန်တွေရှိမယ်ထမ်းဆောင်ရမယ်ကြည်ပြုံအောင်စေတန်းကျောင်းသားတာဝန်မကြည်ပြုံမဲနဲ့တက္ကသိုလ်ကျောင်းသားတာဝန်ဆက်ပြီးတော့ကြည်ပြုံဖို့လွယ်ပါမလားမလွယ်ဘူးလူငယ်တုန်းကလူငယ်တာဝန်မကြည်ခဲ့ရင်လူကြီးကြရင်လူကြီးတာဝန်ဘယ်လိုမှမကြည်နိုင်တော့ဘူးအကုန်လုံးချုပ်ရက်ချက်တင်လွဲကုန်ရောအစာလေးကိုပါစားသူချုပ်ရင်းသွားတာဟုတ်လားတစ်ပင်လေးတစ်ပင်ကိုပေါက်ခါစားစားပြီးတော့ဆိတ်လိုက်မယ်ဆိုရင်အဲနာသွားမယ်ဆိုရင်အဲ့ဒီပင်ကြီးတယ်အဲ့ဒီအနာကမပြောင်းဘူးဟုတ်ရလားလူတယောက်ဟာငယ်တုန်းကစပြီးတော့လူငယ်ရဲ့တာဝန်လူငယ်တို့မှာတည်တည်တည်ထိုက်တာတက်တင်တက်ထိုက်တာအဲ့ဒါတွေကိုမိဘတွေကစုံမလာနေလို့သူမဟုတ်ဆရာသမားတွေကသင်ကြားလာနေလို့ကလေးတွေမှာချုပ်ရက်သွားတယ်ဆိုရင်ဒီကလေးဟာကြီးတယ်အန္တရာယ်မရှိဘူးလားရှိတာပေါ့ဒါကြောင့်ကုတ္တံဝန်ကိုကြည်ရမှာဟုတ်လားဒီနေရာမှာဦးဇင်းကနည်းနည်းလေးလေးနက်နက်ပြောမယ်16နှစ်သားဆိုရင်တော်တော်သဘောပေါက်ပါပြီညာလည်းတော်တော်ရှိပါပြီဟုတ်လားအင်းတာဝန်ကခုနကတည်းကသူများအပေါ်မှာကိုထမ်းရမယ့်တာဝန်တွေကိုပဲဘုံဘုံကပြောခဲ့တာဟုတ်လားသာသမီကမိဘအပေါ်မှာတာဝန်ကြည်ရမယ်မိဘကသာသမီအပေါ်မှာတာဝန်ကြည်ရမယ်အဲ့ဒါတွေကသူတစ်ပါးအပေါ်မှာကိုကထမ်းရမယ့်တာဝန်ပေါ့နောက်ထပ်လေးနက်တဲ့တာဝန်ရှိသေးတယ်အဲ့ဒီတာဝန်ကဘာလဲဆိုတော့ကိုကိုကိုလုပ်ပေးရမယ်တာဝန်ဟုတ်လားဆိုကြပါစို့ကိုကိုကိုချမ်းသာတဲ့ချမ်းသာအောင်လုပ်ပေးရမယ်တာဝန်လူတိုင်းမှာရှိတယ်ကိုကိုကို ဆင်းရဲဝေးတဲ့ဝေးအောင်လုပ်ပြရမယ်တာဝန်လူတိုင်းမှာရှိတယ်။နော်အဲ့ဒီတာဝန်ကြတော့တာဝန်လို့တော့မှတချို့ကမစင်သားမိဘူး။ဟုတ်ရဲ့လား။ကိုကိုကိုချမ်းသာတဲ့ချမ်းသာအောင်ကိုမမလုပ်ရင်ဘယ်သူကလုပ်ပြမှာလဲ။ဟင်ဒီမှာကြီးဒီဘယ်သူလုပ်ပြမလဲ။ဘယ်သူမှလုပ်မပေးဘူး။ဟုတ်လားကိုကိုကိုဆင်းရဲဝေးတဲ့ဝေးအောင်ကိုယ့်ကိုယ်ပဲစူးစမ်းရမယ်။ဒါကြောင့်လူရဲလို့ဖြစ်လာရင်သူများအပေါ်မှာကိုထမ်းဆောင်ရမယ်တာဝန်တွေရှိတယ်လို့ကိုယ့်အပေါ်မှာကိုပြန်ထမ်းဆောင်ရမယ်တာဝန်တွေရှိတယ်။အဲ့ဒါကပို့ပြီးတော့တောင်မှအရေးကြီးသေးတယ်ဟုတ်လားကိုယ့်ကိုယ်ကသာအကောင်းဆုံးဖြစ်အောင်လုပ်မယ်ဆိုလို့ရှိရင်သူများကိုလည်းကောင်းအောင်လုပ်ပြီးသားဖြစ်တယ်ပို့ပြီးတော့အရေးကြီးတယ်ဆိုတာအဲ့ဒါကိုရည်ရွယ်ပြီးတော့ပြောတာဟုတ်လားကိုယ့်ကိုယ်ကိုချမ်းသာတဲ့ချမ်းသာအောင်ဆင်းရဲဝေးတဲ့ဝေးအောင်လုပ်ပေးရမယ်တာဝန်ကိုကြီးပြွန်မယ်ကိုယ့်ကိုယ်ကိုကောင်းတဲ့ကောင်းအောင်နေမယ်ဆိုရင်ပဝင်းရှင်ကိုကောင်းအောင်လုပ်ပေးရမယ်ဟုတ်လားရောက်တာပို့ကိုဦးရှင်တို့မြတ်စွာဘုရားဟောတာတခုရှိတယ်ဆရာတပည့်နှစ်ယောက်ရှင်းလုံးကဖြစ်ခဲ့မူတာပေါ့လေ။ဟိုအတောင်60လောက်မြင့်တဲ့ဝလုံးတိုင်ထိပ်ကားကိုဆရာကတက်။တပည့်ကတခါထပ်ပြီးတော့အဲ့ဒီဝလုံးလျှောက်တက်ပြီးတော့ဆရာဟိုပခုံးပေါ်ကိုတက်ပြီးတော့ဂျောင်းပြစ်ပြတာဂျောင်းပန်းပညာရှင်ဆရာတပည့်ကိုနော်။အဲ့ဒါမြတ်စွာဘုရားပြန်ပြောပြတာရှင်းလုံးကဖြစ်ခဲ့ဘူးလေတဲ့။အဲ့ဒါလိုပြတာဒီကြတော့ဆရာကတပည့်ကိုတူတူလေးပြောတယ်။အောက်ကပြည့်သက်တွေကဝိုင်းဝိုင်းဝိုင်းနေတာကြည်နေတာငူကြီးပေးပြီးတော့ဟုတ်လား။အဲ့တော့တပည့်ကအဆရာကမပြောလေဆိုတော့အတပည့်တဲ့မင်းကလည်းငါ့ကိုစောင့်ရှောက်ပါငါ့ကိုကြည့်ပါငါ့ကိုငဲ့ပါငါကလည်းမင်းကိုစောင့်ရှောက်ပါမယ်မင်းကိုကြည့်ပါမယ်မင်းကိုငဲ့ပါအဲ့ဒါလို့မင်းနဲ့ငါဟာတယောက်ကိုတယောက်စောင့်ရှောက်ပြီးတော့ဒီပြပွဲကြီးကိုအောင်မြင်စွာပြသကြမယ်အခကြီးငွေကိုလည်းပဲလွယ်လွယ်ကူကူရရှိကြလိမ့်မယ်လို့ဆရာကတပည့်ကိုပြောလေတဲ့ပြောတော့တပည့်ကဆရာတကာကိုလက်မခံဆရာကျွန်တော်ဆရာတကာကိုသဘောမကျဘူးဆရာကလည်းဆရာကိုဆရာသာဆောင်လျှောက်ကျွန်တော်ကလည်းကျွန်တော်ကိုကျွန်တော်ဆောင်လျှောက်ပါမယ်အဲ့ဒါလို့ဆရာနဲ့ကျွန်တော်ဟာကိုယ့်ကိုယ်ကိုဆောင်လျှောက်ကြရင်းနဲ့ကိုယ့်ကိုယ်ကိုသာအကောင်းဆုံးဖြစ်အောင်လုပ်ကြရင်းနဲ့ဒီပြဝေးကြီးကိုအောင်မြင်စွာပြတတ်ကြမယ်အခချင်းတွေကိုလည်းရကြမယ်လို့တပည့်ကပြန်ပြောတယ်တဲ့အဲ့ဒီမှာမြတ်စွာဘုရားရန်တော်တွေကိုချက်သားတယ်အဲ့ဒီဆရာနဲ့အဲ့ဒီတပည့်ပြောတဲ့စကားမှာတပည့်ရဲ့စကားကသဘာဝကျတယ်တဲ့မြတ်စွာဘုရားကဟုတ်လားနော်လူတိုင်းလူတိုင်းဟာပုဂ္ဂိုလ်ကိုဆောင်ရှောက်မယ်ပုဂ္ဂိုလ်ကိုကောင်းအောင်နေမယ်ဆိုလို့ရှိရင်လောကကြီးဘာပြောစရာလိုသေးလဲဘာမှပြောစရာမလိုတော့ဘူးဟုတ်ရဲ့လားအေးပုဂ္ဂိုလ်ကိုကောင်းအောင်မနေတဲ့လူတွေကြောင့်လောကကြီးဒုက္ခရောက်တာဗျာဟုတ်လားပုဂ္ဂိုလ်ကိုကောင်းအောင်မနေတဲ့လူဟာပထမအဆင့်သူ့ကိုယ်သူဒုက္ခပေးတာပဲဒုတိယအဆင့်သူနဲ့ဒီဆက်ရာဧသာစုဖေပြိုးအတိုင်းဝိုင်းရက်ွက်အဲ့ဒါတွေဒုက္ခမပေးဘူးလားဒုက္ခပေးတာပေါ့ဒါကြောင့်လောကမှာဧသတုဉာဏ်ရှိပါလေဆင်းရဲဒုက္ခဘေးအန္တရာယ်မှန်သမျှဟာလူမိုက်တို့ကြောင့်ဖြစ်တာတဲ့မြတ်စွာဘုရားဟောတာ။ပညာရှိသူတော်ကောင်းတို့ကြောင့်ဘေးဒုက္ခတွေဆိုတာဖြစ်ရုံထုံးစံမရှိဘူး။ဟုတ်လား။ဒါကြောင့်လူမိုက်တယောက်ဒီသူ့ကိုယ်သူကောင်းအောင်မနေနိုင်လိုက်တာနဲ့သူ့ကိုယ်သူလည်းဆင်းရဲအောင်လုပ်တယ်။သူ့ပတ်ဝန်းကျင်ကိုလည်းဆင်းရဲပူလောင်အောင်လုပ်တယ်။အေးလူကောင်းတယောက်ကောင်းလို့ရှိရင်သူ့ကိုယ်သူလည်းကောင်းအောင်လုပ်တယ်။သူနဲ့ပတ်သက်တဲ့ပတ်ဝန်းကျင်ကိုလည်းသူ့ကိုအကြောင်းပြုပြီးတော့ကောင်းသွားစီတယ်ဟုတ်လားဒါကြောင့်လောကမှာအရေးကြီးဆုံးကတူချင်းတောက်တယောက်ချင်းစီမှာကောင်းကောင်းမွန်မွန်နေတတ်ထိုင်တတ်ပြောတတ်ဆိုတတ်တွေးတတ်ခေါ်တတ်ဖို့အပြစ်ကင်းကင်းချင်းချင်းသာသာအဲ့လိုမျိုးနေတတ်ဖို့မလိုဘူးလားလိုတယ်ဒါကြောင့်ဦးရှင်တို့ဘယ်ကနေဆက်တော်ဒီစကားတွေကတာဝန်ဆိုတာသူများပုံမှန်ပြုရမယ့်တာဝန်တွေရှိတယ်လို့ကိုယ်ပုံမှန်ကိုပြုရမယ်တော်ဝင်နေလေရှိတယ်ဆိုတာကိုပြောပြတာဟုတ်ရဲ့လားအေးအဲ့တော့ဒါကလူမိုက်တစ်မျိုးပေါ့နော်အဲ့ဒီတော့ဒီကနေ့ဒါကလေးကိုမြင်တော့ဦးစင်းကဒါကိုပြောချင်သေးမှတ်ရတော့လားဒါပြောမလို့စီကူကမရှိဘူးဟုတ်လားဒါပေမဲ့ဒီအရွယ်လေးမှာဒီလိုအမြင်လေးတွေကိုရှိသေးတယ်လို့ဒါလေးကိုပြောပြတာနော်အဲ့တော့ဒီမှာလူကြီးတွေကရှိနေသေးတာဆိုတော့လူကြီးတွေအတွက်ပြောအောင်မယ်ဟုတ်လားတရားအရှင်တို့နိုင်ဘယ်လောက်ပေါ်ပါလို့စိတ်ကူတာနော်အဲ့တော့လူကြီးတွေအတွက်ကလေးတွေလည်းပဲကိုယ်တည်းကဆက်မှတ်သားထားရင်တော့ကောင်းပါလေ။အဲ့ဒီတရားလေးဟောအောင်မယ်။အဲ့ဒါပါလဲဆိုတော့ဗုဒ္ဓသာသနာတော်မှာအမြင့်မြတ်ဆုံးတရားအကြီးကျယ်ဆုံးတရားပေါ့။နော်။ဟိုအချိန်တိုလေးအတွင်းမှာဟိုစကလုံးတွေအများကြီးသုံးပြီးတော့မပြောအောင်ပေါ့ဟုတ်လား။ဆိုတော့စကားတွေများလာအများလာတဲ့ပြောလိုက်တဲ့စကားကအနှစ်သာရရှိဖို့ကကိုယ်အရေးကြီးဘူးလား။ကြီးကြီးနေ။နော်။ဒါကြောင့်မြတ်စွာဘုရားဟောတာရှိရဲ့လေ။ယောဇကတံတတံပါတိအနတ္တပရသင်္ကြိတာဧကံဓမ္မပရသေယောယတုတ္တဝဥပတမတိတဲ့ဟုတ်လားအနိတ္တနာမရှိတဲ့ဇကားတွေရှားထောင်းချီပြီးတော့ပြောနေတော့လည်းပဲမမြတ်ပါဘူးတဲ့ကြားလိုက်ရရင်နှလုံးစိတ်ဝမ်းကိုအင်းချမ်းစီတဲ့ဇကားမျိုးဆိုရင်တော့ တခုံးမယ်ဖြစ်စေတာကိုမြတ်တယ်လို့မြတ်စွာဘုရားမဟုတ်ဘူးလားအဲ့တော့စကားတွေများဖို့အရေးကြီးကလားအနစ်သာရရှိဖို့အရေးကြီးလားအနစ်သာရရှိဖို့အရေးကြီးတယ်အဲ့တော့ဦးဇင်းတို့လူကြီးတွေပြောတင်ခန့်စီပဲပြီးတော့ပြောဦးမယ်ဟောကုသိုလ်ကတော့ကလေးရဲ့ဝင်နေကိုအကြောင်းပြုပြီးတော့ပြုတာပေါ့ဘာကိုပဲအကြောင်းပြုလို့ဖြစ်စေတာကိုကုသိုလ်ပြုပြသွားလဲဆိုရင်ကောင်းတာပဲဟုတ်လားအဲ့အဲ့တော့ဦးဇင်းတို့ဘာပြောနေလို့ဆိုတော့ဟောမြတ်စွာဘုရားတက္ကကောသလမင်းကြီးကမြတ်စွာဘုရားကိုမေးတယ်။ဘာမေးလဲဆိုတော့ရှင်ဘုရားတဲ့ဟိုအခုလဲအကျိုးရှိမဲ့။နောင်တပလွန်ဘဝမှာလည်းပဲအကျိုးရှိမဲ့။အခုရောနောင်ရောကောင်းသွားစေမဲ့နော်။အကျိုးတရားနှစ်မျိုးနော်။အခုလဲအကျိုးရှိရမယ်။နောင်မှာလည်းအကျိုးရှိရမယ်။အဲ့ဒါလို့အခုရောနောင်ရောအကျိုးရှိတယ်မဲ့။တခုဒီတော့တရားရှိပါသလားလို့မေးတာ။အကျိုးတရားကတော့နှစ်ခုတော့ပါကတခုလေအဲ့ဒါတခုလေတရားရှိပါလားလို့မင်းတော့မြတ်စွာဘုရားရှိတယ်တဲ့အခုလေအကျိုးရှိဖို့နောင်လေအကျိုးရှိဖို့ဆိုတဲ့အကျိုးတရားနှစ်ပါးကိုပြီးစေတဲ့တခုဒီတော့တရားဆိုတာအပ္ပမာဒပဲတဲ့ဟုတ်လားအပ္ပမာဒဆိုတဲ့တခုဒီတော့တရားဟာအခုလေအကျိုးရှိမယ်နောင်လေအကျိုးရှိမယ်တဲ့မြတ်စွာဘုရားဟောတာဟောအပ္ပမာဒဆိုတဲ့အတိအပယ်ကိုပြီးတော့ဦးစင်းကအရှင်းပြပါမယ်အဲ့ဒီမှာတစ်ဆယ်တဲ့မြတ်စွာဘုရားကဗာပြောလဲဆိုတော့ကကြီးတဲ့ကုန်းတရဝါရရဲ့ခြေရာထဲမှာဆင်းခြေရာဟာအကြီးဆုံးပါလေ။ဘယ်ကုန်းတရဝါရရဲ့ခြေရာမဆိုဆင်းခြေရာလေးကိုထည့်လိုက်ရင်အကျုံးဝင်သွားတာကြီးပဲ။ဟုတ်လားဒီထဲကိုဝင်သွားတာကြီးပဲ။ဟုတ်လား။အဲ့ဒါလိုပဲတရားရကတရားထဲမှာအပ္ပမာဒတရားဟာအကြီးကျယ်ဆုံးအမြင့်မြတ်ဆုံးပါ။ဘယ်တရားလဲဘယ်တရားပဲဖြစ်ဖြစ်အပ္ပမာဒလေးထည့်လိုက်လို့ရှိရင်အကျုံးဝင်သွားတာကြီးပဲဆိုတဲ့အဓိပ္ပာယ်ကဟုတ်လား။ဟုတ်ရဲ့လား။အေးအဲ့ဒီတော့အပ္ပမာဒဆိုတဲ့ဒီကုသီတော်တရားဟာအခုလည်းပဲအကျိုးရှိဖို့နောင်လည်းပဲအကျိုးရှိဖို့အတွက်ဒီကုသီတော်တရားဖြစ်တယ်လေ။အဲ့တော့ဉာဏ်ရှိကြတဲ့ဒကာဓမ္မတို့ဦးရှင်တို့တွေနဲ့အနေနဲ့အခုလည်းပဲအကျိုးရှိဖို့လိုအပ်တယ်။ဟုတ်လား။အခုသာအကျိုးရှိပြီးတော့နောင်အကျိုးမရှိဘူးဆိုရင်လည်းမပြည့်စုံသေးဘူး။ဟုတ်လား။နောင်တော့အကျိုးရှိမဲ့အခုအကျိုးမဲ့နေတယ်ဆိုရင်လည်းဒါမှမပြည့်စုံသေးဘူး။ဟုတ်လား။အခုရောနောင်ရောအကျိုးရှိမှပြည့်စုံတာပေါ့လား။ဟုတ်လား။အဲ့ဒါလိုကိုယ့်ကိုယ်ကိုအခုလည်းအကျိုးရှိအောင်လုပ်ရမယ်။နောင်လည်းအကျိုးရှိအောင်လုပ်ရမယ်။အဲ့လိုအကျိုးရှိခြင်းနဲ့ဆိုလို့ရှိရင်အပ္ပမာဒတရားဤအကျိုးရှိတဲ့တရားလေးတဲ့အဲ့တော့အပ္ပမာဒတရားဆိုတာဘာလဲအပ္ပမာဒကိုအတိအပယ်တစ်မျိုးလောက်ပြောမယ်ဗျဟုတ်လားဒါနကောင်းမှုလီလာကောင်းမှုတမာတိပညာကုသိုလ်ကောင်းမှုတွေကိုအမိတ်မလျော့ပဋိတရားနဲ့ကြိုးစားအားထုတ်တာအဲ့ဒါအပ္ပမာဒကုသိုလ်ကိုမမေ့တာနော်ကုသိုလ်ကိုမမေ့တာဒီအပ္ပမာဒအပ္ပမာဒရဲ့တရားကတော့တတိပါပဲနော်အမှတ်ရတာမမေ့တာဩတန်ဖိုးရှိတဲ့မြင့်မြတ်တဲ့အလုပ်တွေကိုလုပ်ပိုင်ခွင့်ရှိမှုဒီလူဘဝကြီးကိုမြင့်မြတ်တယ်လို့မြတ်စွာဘုရားကဟောတာဟုတ်လားအဲ့တော့မြင့်မြတ်ပါတယ်ဆိုတဲ့လူဘဝကြီးနဲ့ထိုက်တန်တဲ့အလုပ်ဆိုတာတကယ်တမ်းကတော့မြင့်မြတ်တဲ့အလုပ်မှာလူဘဝနဲ့ထိုက်တန်တဲ့အလုပ်လို့ပြောလို့ရပါဟုတ်ရဲ့လားလူဘဝဆိုတာကိုမြင့်မြတ်တယ်လို့ဘာလို့ပြောလဲကောင်းမြတ်တာတွေကိုလုပ်ပိုင်ခွင့်ရှိလို့လူဘဝကြီးကိုမြင့်မြတ်တယ်လို့ပြောတာဟုတ်လားအဲ့ဒီတော့မြင့်မြတ်တာကိုလုပ်နေမှလူဘဝနဲ့ထိုက်တန်တဲ့အလုပ်လို့ပြောလို့ရတာဟုတ်ရဲ့လားအဲ့တော့ကနားနေတယ်ဘလူဘဝကြီးကမြင့်မြတ်တယ်မြင့်မြတ်တာတွေကိုလူရင်းနဲ့အချိန်ကိုမှတကယ်တမ်းမြင့်မြတ်တာလို့နားလည်ပြီးတော့ကုသိုလ်ကောင်းမှုကိုမမေ့ဘူးဆိုရင်အဲ့ဒါပါတော့တတိတရားအပ္ပမာဒတရားအပ္ပမာဒရဲ့အဓိပ္ပာယ်တစ်မျိုးနော်နောက်ထပ်အပ္ပမာဒတရားကဒီခန္ဓာကိုယ်မှာဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသောရုပ်တဘာဝနာမ်တဘာဝတွေရှိတယ်နော်အဲ့ဒီရုပ်တဘာဝနာမ်တဘာဝတွေကိုတတိယနေလားတတိနေလားအဲ့ဒါအပ္ပမာဒပဲဟုတ်လားကလေးတွေနားလည်အောင်ပြောရမယ်ဆိုတော့ခန္ဓာကိုယ်မှာအခုပါနေဖြစ်နေလို့ဆိုကျန်းနဲ့ခြေတော်နဲ့ထိနေတာရှိတယ်အဲ့ဒါစိတ်နဲ့သိလို့မရဘူးလားရတယ်အခုအဲ့ဒါအဲ့ဒီအခုထိတဲ့သဘောလေးဟာအခုဒီနားရောက်လာမှဖြစ်လာတယ်ဘောခုနားတော့မှရှိလားမရှိဘူးပြီးတော့ခုနားလေးမှာအခုဦးစင်းအတန်ကထွက်နေတော့အတန်ကြားတယ်ဆိုတဲ့သဘောဖြစ်မနေဘူးလားဖြစ်နေတယ်အဲ့ဒါဦးစင်းအတန်ရက်တော်လာတယ်သူလည်းရက်တော်တယ်ဒီကအတန်ဖြစ်တယ်နဲ့သူနားလေးရှိနေတော့အတန်ကြားတယ်တော့လျှောက်ဖြစ်နေတာမရှိဘူးလားရှိတယ်ကိုယ်ကဒီလိုပြောလိုက်တဲ့အခါကျတော့သူ့စိတ်ထဲမှာအခုစဉ်းစားနေတာရှိလိမ့်မယ်။အဲ့ဒီစဉ်းစားနေတဲ့စိတ်ဖြစ်နေတာမရှိဘူးလား။ရှိတယ်။အဲ့ဒီစိတ်တွေကတော့ဒါနံတဘာဝတွေပေါ့နော်။ခုနကတော့ထိတာနဲ့မှပူတဲ့သဘောလေးတွေပါမယ်။သူ့မဟုတ်အေးတဲ့သဘောပါမယ်။သူ့မဟုတ်မာမာခံစားရတာပျော့ပျော့ခံစားရတာသူ့မဟုတ်လေးလေးတွန်းနေတာအမျိုးမျိုးပေါ့နော်။ရုပ်ပိုင်းဆိုင်ရာတဘာဝတွေရှိတယ်။ဟုတ်လား။စိတ်ပိုင်းဆိုင်ရာကတော့အာယုကိုသိတယ်၊ခံစားတယ်၊ကောင်းတယ်၊ဆိုးတယ်အမျိုးမျိုးခံစားတာပေါ့နော်။ဒါကလေးတွေနဲ့တန်ရုံပြောပြတာဟုတ်လားအဲ့ဒါလိုပဲကိုယ်ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့ရုပ်တဘာဝနာမ်တဘာဝရုပ်တ္တနာမ်တ္တတွေအမျိုးမျိုးပုံပုံရှုံးနေအောင်တစ်ခုပြီးတစ်ခုပေါ်နေတယ်ဖြစ်နေတယ်ပေါ့ ဖြစ်နေတယ်ဆိုတာကဖြစ်เสียအကြောင်းရှိလို့ဖြစ်တာပေါ့အခုအတန်ရှိတယ်နားရှိတယ်အကြောင်းဆိုတော့ကြာတိစိဖြစ်တယ်ဟုတ်လားအဲ့ဒီမှာဆက်ပြီးတော့တွေးပြန်တယ်ဒါဖြစ်เสียအကြောင်းလေးတွေဝင်ဆက်ဝင်ဆက်ဆက်ဖြစ်သွားတာเนาะဘုရားဟုတ်လားအေးအဲ့ဒါလိုပဲကြားတာတွေရှိမယ်မြင်တာတွေရှိမယ်နားတာတွေရှိမယ်စားတာတွေရှိမယ်ထိတာတွေရှိမယ်တွေးတာတွေရှိမယ်အကြံများဖြစ်တော့ဒီ6ခုပဲအဲ့ဒီဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းဆိုရုပ်တဘာဝနာမ်တဘာဝတွေကိုဖြစ်နေတဲ့အတိုင်းအမှန်တိုင်းတိနေအဲ့ဒါအပမာဏပဲတတိတရားပဲအမှန်တိုင်းတရားမှာကိုယ်သဘောဆန္ဒတွေကဘာမှထည့်ပြီးတော့မတွေးရဘူးအရှိကိုအရှိတိုင်းလိုက်လိုက်ပြီးတော့တရားမှာအဲ့ဒါဒီပဲလေတရားအထုတ်ခြင်းပဲဟုတ်ရဲ့လားအဲ့ဒါဒီမင်းနဲ့တရားအထုတ်ခြင်းပဲအဲ့ဒါအပမာဒပဲအဲ့တော့အပမာဒနှစ်မျိုးပြောလိုက်တယ်နော်ကုသိုလ်ကောင်းမှုကိုမမေ့တာခန္ဓာရဲ့ဖြစ်ပေါ်နေတဲ့သဘာဝတွေကိုမမေ့တာအဲ့ဒါပါလေအပမာဒအဲ့ဒီအပမာဒဖြစ်အောင်လုပ်နိုင်လို့ရှိရင်အခုလဲအကျိုးရှိမယ်နောက်လဲအကျိုးရှိမယ်တဲ့မြတ်စွာဘုရားကဟုတ်လားဒါကြောင့်အပမာဒရဲ့တန်ဖိုးကဘလောက်တန်တယ်လို့တော့ပြောလို့မရဘူးဟုတ်လားကိုယ်ဘဝကိုအချမ်းသာတည်ဆုံးတရားလို့ပဲပြောရပါစို့အပမာဒတရားမြတ်စွာဘုရားကဒီအပမာဒဆိုတဲ့တရားနဲ့ပတ်သက်ပြီးတော့ဟောတာတော့ရှိတယ်ကာထာလေးတစ်ပုဒ်ရွတ်ပြဖို့ပဲဟိုဒီကမ္ဘာလောကကြီးကိုအလင်းတက်ရရှိတဲ့ကာထာလို့ပညာရှင်တွေကသတ်မှတ်ကြတယ်ဘာဖြစ်လို့လဲဆိုတော့ဒီယောဒသာမဏေကဟောသန္ဓတောကဆိုတဲ့မင်းကိုဒီကာထာကိုဟောလို့အသိဉာဏ်ရပြီးတော့သီရိဓမ္မတောကမင်းရဲ့လို့ဖြစ်လာပြီးတော့ကိုယ်တိုင်ကိုထာနာသာသနာပြုတယ်ဆိုပြီးတော့ဘုရားသာသနာပြန်ပွားအောင်လုပ်ခဲ့တဲ့မင်းတစ်ပါးအကြောင်းကြားဦးတယ်ပေါ့လား။အေးအဲ့ဒီလိုယဉ်ကျေးသွားတာဒီကထာလေးကိုကြားရလို့ယဉ်ကျေးသွားတာ။ဟုတ်လားဒါကြောင့်ကဘာကြီးကိုအလင်းတက်ရစီတဲ့ကထာလေး။နောက်ပြီးတော့မြန်မာနိုင်ငံကိုအလင်းတက်ရစီတဲ့ကထာလေး။ဘာဖြစ်လို့လဲဆိုတော့ဟောရှင်အရဟံကနောက်တာမင်းကြီးကိုဒီကထာလေးကိုပဲဟောလာ။ဟုတ်လား။ဒါကြောင့်မို့လို့ရှင်အရဟံကထေရဝါဒဘုရားသာသနာကိုတက်ဝင်ပြီးတော့မြန်မာနိုင်ငံတို့ကျေရဝနာဘုဒ္ဓတာနာကိုပြန်ပွားအောင်ကြိုးစားခဲ့တာပေါ့ဟုတ်ရလားအဲကြောင့်မြန်မာနိုင်ငံကိုအနေနဲ့ရရှိတဲ့ကာထာနဲ့ကိုအဲ့ဒီကာထာလေးကိုရွတ်ပြတယ်အဲ့ဒီကာထာလေးကတော်တော်ကောင်းတယ်သိလားအပမတော်အမတံပဒံပမတော်မေစုနောပဒံအပမတ္ထံငမိယတိရှိပမတ္ထံယထာမတာတဲ့အတိပ္ပယ်ကိုနှစ်မျိုးလောက်သူကရှင်းပြတယ်အပမာဒရဲ့တန်ဖိုးကိုကိုပေါ်နိုင်တယ်ဖို့မေလျော်ခြင်းပမာဒရဲ့အပြစ်အနာစာနဲ့ရှင်းပြီးတော့ပြောတာနော်တခါကြီးမရနော်အပမာဒအမိခြင်းရဲ့တန်ဖိုးကိုပေါ်နေစေဖို့မိလျော့ခြင်းရဲ့အပြစ်နာစာနဲ့ရှင်းပြပြတာဟုတ်လား။ဘာပြောလဲဆိုတော့အပမာဒောတတိတရားဒီမမေ့မလျော့မပေါ်မဆသောတတိတရားဒီအမတံပဒံမတေယာနိဗ္ဗာန်ဤအကြောင်းဒီ။နော်။ပမာဒောမိမိရောရောပေါ်ပေါ်ဆန်းဆန်းနေတယ်ဆိုတော့ပမာဒတရားဒီမေစုနောပဒံအဖန်ဖန်တည်ခြင်းဤအကြောင်းဒီ။ဒါပထမတည်းတည်းဟုတ်လား။တတိတရားအပမာဒတရားကတော့မတေယာနိဗ္ဗာန်ရဲ့အကြောင်းပဲ။မေလျော့ခြင်းကတော့တည်ခြင်းရဲ့အကြောင်းပဲ။ဖြောင့်မြတ်မဆန့်ကျင်ဘူးလား။ဆန့်ကျင်နေနော်။အပမာဒကဘယ်နဲ့ကြောင့်မတေယာနိဗ္ဗာန်ရဲ့အကြောင်းဖြစ်ရတယ်ဆိုတော့အပမာဒတရားနဲ့မမေ့မလျော့မပေါ်မဆန့်နေမယ်ဆိုရင်ဒီပုဂ္ဂိုလ်ကကုသိုလ်ကောင်းမှုတွေအများကြီးရှုမိလာပြီးတော့အဲ့ဒီကုသိုလ်ကောင်းမှုတွေပါရမီတွေရက်လာပြီးဆိုရင်နိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်ဘူးလား။ပြုတ်နိုင်နေပြီ။ဟုတ်လား။ပြီးတော့အပမာဒတရားအခြေခံပြီးတော့ဒီခန္ဓာရဲ့သဘောတဘာဝတွေကိုဆက်စပ်ပြတ်သိအောင်ကြိုးစားနိုင်မယ်ဆိုရင်ဒီပုဂ္ဂိုလ်ဟာဒုက္ခသစ္စာအစရှိတဲ့သစ္စာလေးပါးကိုထွန်းထွန်းသိမြင်တဲ့အရှင်ကိုမရောက်ပြီဘူးလားရောက်မယ်ရောက်လို့ရှိရင်နိဗ္ဗာန်ကိုရလာမှာပဲဟုတ်လားဒါကြောင့်အပမာဒသည်ကုသိုလ်ကောင်းမှုတွေကနေတခြင်းဉာဏ်ပညာတွေကနေတခြင်းနိဗ္ဗာန်ကိုရစေတယ်ဟုတ်လားနိဗ္ဗာန်ရပြီဆိုရင်အလွန်ဆုံးသုတ္တပတ္တိမဉ္ဇဉ်ပူဇော်လုံးနဲ့နိဗ္ဗာန်ကိုပထမအဆင့်မျက်မှောက်ပြုနိုင်နေဆိုရင်ကိုပဲခုနှစ်ဘဝနေပြီးရင်နောက်ထပ်တည်တရားအကြောင်းမရှိတော့ဘူးဟုတ်လားအရဟံတမေအရဟံတဘူတီရအောင်လုပ်နိုင်ပြီဆိုတော့ဒီဘဝတည်ပြီးရင်နောက်ထပ်တည်တဲ့အကြောင်းမရှိတော့ဒါကြောင့်အမေပလိယောခြင်းဒီမတေယာနိဗ္ဗာန်ဤအကြောင်းပြောတာဒါအနှစ်ချုပ်ပြောတာနော်ဥစဉ်ကဟုတ်လားအေးမိမိရောရောပေါ်ပေါ်ဆန်းဆန်းတည်တယ်ဆိုတာကတော့ပမ္ပန်တည်ခြင်းရဲ့အကြောင်းအဲ့တော့ဒီနေ့နည်းနည်းရှင်းပြအောင်ဟုတ်တာပေါ့မိနေတဲ့ပုဂ္ဂိုလ်ကဘဝရဲ့တန်ဖိုးဘာသာတရားရဲ့တန်ဖိုးကိုနားမလဲတော့အကောင်းတာလေးလုပ်တယ်ကောင်းတာလေးနဲ့လွှဲတယ်ဟုတ်လားအဲ့တော့သူတေကနေကြရင်ဒါတည်းစဉ်းစားကြည့်နော်တောင်တတရားနေနဲ့ဘယ်လိုတရားမှာဟုတ်လားအဲ့တော့မိမိရဲ့ပုံပေါ်ဆက်တဲ့နေတဲ့ပုဂ္ဂိုလ်ကအကုသိုလ်တရားတွေကနေတစ်ချက်ပဲခန္ဓာလေးကိုရပ်ပြီးတော့စူးစူးဝါးဝါးမတရားပဲဘူးလားတရားပဲခန္ဓာရဲ့သဘာဝကိုမသိတဲ့အတွက်ကြောင့်သစ္စာကိဗ္ဗာကိုမသိတဲ့အတွက်ကြောင့်မိနေတဲ့ပုဂ္ဂိုလ်တွေကအများဆုံးအဖြစ်အလိုဆန္ဒများကြတာများတယ်အလိုဆန္ဒတွေဖြစ်ကြတာများတယ်အလိုဆန္ဒဆိုတာဘဝကိုတဖန်ဖြစ်စီခြင်းရဲ့အကြောင်းပေါ်လားအတ္တနာလောဘဆိုတာပေါ်နောက်ဘဝကဘဝတက်ကိုဖြစ်စီနေလို့မပြောဘူးလားပြောတယ်ဒါကြောင့်ဝိဇ္ဇကလေးမိရမယ်နော်မိနေရင် တဏှာဖြစ်မယ်လူဆန္ဒတွေဖြစ်မယ်ဟုတ်တယ်ပေါ့မိမိရောဘောဆာနေပြည့်စုံမြအာယုန်နေနဲ့ပတ်သက်ပြီးတော့လူချင်းနေတာတွေဖြစ်မနေဘူးလားဖြစ်နေမယ်ဘဝကိုလူချင်းတဲ့သဘောပါတခါလေးတွဲဖြစ်မှာနော်အဲ့ဒါဆိုရင်ဘဝတွေကဆက်ဆက်မရပြီဘူးလားရမယ်ရတိုင်းရတိုင်းတော့ဘဝတည်တည်ခြင်းဖြစ်တာနဲ့အဆုံးမတတ်ရပြီဘူးလားအဆုံးတတ်ရမယ်အဲ့တော့မေ့နေရင်တဏှာလောဘဖြစ်မယ်တဏှာလောဘဖြစ်ရင်ဘဝဖြစ်မယ်ဘဝဖြစ်ရင်တည်ရမယ်မေ့နေရင်တဏှာလောဘဖြစ်မယ်တဏှာလောဘဖြစ်ရင်ဘဝဖြစ်မယ်ဘဝဖြစ်ရင်သိရမယ်ဒါလမ်းစဉ်ပဲเนาะဟုတ်ရလားခုလူတွေကဟိုသိရမှာလို့သိမလို့ကြောက်တယ်ဘဝကိုကြောက်တော့ကြောက်အောင်မမသိဘူးဟုတ်လားတကယ်တမ်းကသိတယ်ဆိုတာဘဝရှိလို့သိရတာမဟုတ်လားဘဝရှိနေရင်လည်းသိခြင်းကလွတ်တဲ့လူတွေရှိပါမလားမရှိဘူးအဲ့တော့ဘဝဆိုတာသိခြင်းရဲ့အကြောင်းလို့ပြောလို့မရဘူးလားရတာပေါ့အဲ့တော့မြတ်စွာဘုရားကဒါကိုရည်ရွယ်ပြီးတော့ပြောတာပဲမေ့နေရင်တဏှာလောဘကနေကြည့်ဘဝတွေရပြီးတော့ခဏခဏတည်ရလိမ့်မယ်။ဒါကြောင့်မေ့ခြင်းဒီအမှန်မှန်တည်ခြင်းရဲ့အကြောင်းတဲ့။အဲ့တော့အပမာဒဆိုရင်မမေ့ခြင်းနဲ့ပမာဒဆိုရင်မေ့ခြင်းကချောင်းချောင်းဆန့်ကျင်ပြီးတော့အကျိုးတရားတွေကအကွာချားဘူးလား။အကွာချားတယ်ဒါပထမတည်းပဲ။နောက်ထပ်ကွာချားလာပြောဦးမယ်။နောက်ထပ်ကွာချားလာမှာပါလဲဆိုတော့အဲ့ဒီကာထာရဲ့နောက်နှစ်ပါးလာပေါ့နော်။ရေအကျင့်ပုဂ္ဂိုလ်တို့ဒီပပတ္ထံမေ့လျော့ယူနေကြကုန်၏။ေထုမေမိတ္တိသောတတ္တဝါတို့သည်ယထာမတတေကြကုန်သကဲ့သို့အပပတ္ထအမေသောပုဂ္ဂိုလ်တို့သည်နတ်မိယတိမတည်နိုင်ကြလေကုန်။အတိပဲပြန်ပြောမယ်အတိပဲကဘာပြောလာလဲဆိုတော့မေနေတဲ့ပုဂ္ဂိုလ်တွေတည်သလိုမျိုးအမေသောပုဂ္ဂိုလ်တွေမတည်နိုင်ဘူးတဲ့။ဆိုလိုတာကမေတဲ့ပုဂ္ဂိုလ်တွေအသေးဆိုးသလိုမျိုးအမေသောပုဂ္ဂိုလ်တွေဟာအသေးမဆိုးနိုင်ဘူး။မေသောသူနဲ့မမေသောသူရဲ့တည်ခြင်းတရားဟာဘယ်လိုမှမတူဘူးလို့ပြောတာ။မေ့နေတဲ့ပုဂ္ဂိုလ်တွေကညာတော်အဖြစ်ဒီကနေ့ရောက်တော့မေ့လို့အကုသိုလ်ကလည်းပြုတ်မိတာပေါ့ကုသိုလ်မေ့မှာတော့အကုသိုလ်ပြုတ်လာပေါ့ဗျဟုတ်တယ်မို့လားအေးအကုသိုလ်ပြုတ်ပြီးများရင်ငါပြုတ်ပြီးပါလိမ့်ချင်းပြောပြီးပါလိမ့်ချင်းဟိုကုသိုလ်တရားတွေမလုပ်ပြီးတော့လည်းငါတန်ဖိုးရှိတဲ့ဘဝကိုရပါတဲ့ခင်နဲ့ငါမလုပ်ခဲ့တဲ့ချင်းခုတော့ဘဝကဆုံးတော့မယ်တည်တော့မယ်ဘာမှလည်းမေ့ရရမလုပ်ခဲ့ရဘူးလို့ဟိုနောင်တနဲ့သူမပူရမယ်ဘူးလားပူရမယ်အဲ့တော့သူ့ရဲ့တည်ခြင်းကကောင်းနိုင်လားမကောင်းနိုင်ဘူးနောက်ထပ်မျိုးရှိနေတယ်မေ့နေတဲ့ပုဂ္ဂိုလ်ကအစွဲကြီးတယ်အစွဲကြီးလို့ရှိရင်ခွဲကနေမှတေချာပေါင်းဆင်းရဲမယ်ဟုတ်လားဒါကြောင့်မေတ္တာပုဂ္ဂိုလ်ရဲ့တေခြင်းဟာအင်မတန်ဆင်းရဲတယ်လောဘတွေဒေါသတွေနဲ့တေရလာဟုတ်လားအဲ့လိုမေတ္တာပုဂ္ဂိုလ်ဟာအသေးဆိုးတဲ့အတွက်ကြောင့်သူ့ရဲ့အနာကလာရကိုကောင်းနိုင်မှာမလားမကောင်းနိုင်ဘူးဒါကြောင့်မေတ္တာပုဂ္ဂိုလ်ရဲ့တေခြင်းကအဲ့လိုဆိုးွားတယ်မကောင်းဘူးပေါ့မမေတ္တာပုဂ္ဂိုလ်ကြောင့်အဲ့လိုဆိုးွားတဲ့မကောင်းတဲ့တေခြင်းမျိုးမတေနိုင်ဘူးတဲ့ဟုတ်တာပေါ့မမေတ္တာပုဂ္ဂိုလ်ကတေလည်းမတတ်နိုင်ဘူးကိုယ်တိပိသားလေးတည်ရမယ်ဆိုတာပေါ့ဒါကြောင့်ကိုယ်မတည်ရင်အဆပ်ပြီးတော့အကုသိုလ်ကိုရှောင်နေကုသိုလ်ကိုတတ်နိုင်တယ်မြတ်ပြုတယ်အဲ့တော့ငါကောင်းတယ်လုပ်ခဲ့ပြီပဲမကောင်းတယ်လေးရှောင်ခဲ့ပြီပဲလူတိုင်းတည်ကြရတာပဲတည်ဖို့လို့သူစိတ်ထဲကအဲ့လိုတည်ခြင်းတရားကိုဟောနားလေသဘောပေါက်တဲ့သဘောမရှိဘူးလားရှိတယ်ပြီးတော့မမေ့တဲ့ပုဂ္ဂိုလ်ဆိုတာအစွန်းနေတယ်ဟုတ်လားဘာလို့ဆိုခန္ဓာရဲ့သဘာဝကိုတိပါများနေတော့ခန္ဓာဟာဆွေးလန်းနေရမရှိဘူးလို့မမေ့တဲ့ပုဂ္ဂိုလ်နဲ့တော့တူပါမလားမတူဘူးသူကအတိကြီးတာပေါ့ဟုတ်လားဒါကြောင့်မမေ့သောပုဂ္ဂိုလ်ကအဆွေးနေတယ်အဆွေးနေတဲ့အတွက်ကြောင့်ဘက်ခေါ်ကနေမှတက်တာလေဟုတ်ရလားအေးဒါကြောင့်မိသက်ပေါင်းသူတော်ကောင်းတို့မေ့သောပုဂ္ဂိုလ်ရဲ့တည်ခြင်းနဲ့မမေ့သောပုဂ္ဂိုလ်ရဲ့တည်ခြင်းဆိုတာမတူဘူးချင်းချင်းပြောရရင်မေ့တဲ့သူကအတိဆိုးတယ်မမေ့တဲ့သူကအတိကောင်းတယ်အဲ့တော့ဦးဇင်းတို့အခုနှစ်ပွဲပြောလိုက်တာနော်မမေ့သောအပမာဒတရားကမတရားနေပါရဲ့အကြောင်းမေ့နေတာကတော့တည်ခြင်းရဲ့အကြောင်းဟုတ်လားနောက်ပြီးတော့မေ့သောပုဂ္ဂိုလ်ရဲ့တည်ခြင်းကတည်ခြင်းဆိုဟုတ်လားမမေ့သောပုဂ္ဂိုလ်ရဲ့တည်ခြင်းကတည်ခြင်းကောင်းဒါကြောင့်အနာဂတ်ဘဝတူနိုင်မလားတူနိုင်ဘူးအဲ့တော့မမေ့ခြင်းရဲ့တန်ဖိုးကိုနားလည်မှာမမေ့အောင်နေခြင်းတဲ့စိတ်ကပေါက်မှာဟုတ်လားခုမမေ့ခြင်းရဲ့တန်ဖိုးကိုပြောပြနေတာဦးစင်းကနော်အဲ့ဒါကိုမြတ်စွာဘုရားဟောတဲ့အတိုင်းမေ့လျော့ခြင်းရဲ့အပြစ်အနာစာနဲ့ရှင်းပြီးတော့ပြောတာဟုတ်လားနော်နော်ဒီဥစဉ်တော့နောက်ထပ်တစ်ခါသာပြောဖို့မယ်။မေခြင်းမမေခြင်းကိုရှင်းပြီးတော့ပြောတာလား။အပမတ်ထောပမတ်တိတုတုတ်တိတုဘဟုဇာကတော့အပလတ်တော်ဝတိကတော့ဟိတဝါယတိပုမေတာတော့တဲ့။ကာထာလေးတခုရှိတယ်။ဒီဘက်ကမှလည်းဆိုတော့ဟိုအိပ်ပျော်နေတဲ့လူကိုနိုးတဲ့လူကအစသာရရတာလိုပဲတဲ့။မေ့နေတဲ့လူကိုမမေ့တဲ့လူကအစသာရတာလေဆိုတဲ့အဓိပ္ပာယ်။ဒါဥစဉ်ကနေတရားကိုအတိအကျမြန်မာပြန်ပြီးတော့ပြောတာကိုအဓိပ္ပာယ်လေးပဲပြောတာနော်။ဟုတ်လား။အိတ်နေတဲ့လူနဲ့နိုးတဲ့လူနဲ့မကွာခြားဘူးလား။ကွာခြားတာပေါ့အိတ်နေတဲ့လူကအသေးကောင်လိုပဲအဲ့ဒီအချိန်မှာဘဝရဲ့မြုံညင်းပဲဘာတွေ့တဲ့ပုံမှာမရှိဘူးလေ။အိတ်နေတဲ့အချိန်မှာဟုတ်လား။အဲ့လိုပဲမိနေတဲ့ပုဂ္ဂိုလ်ဟာအိတ်နေတဲ့လူနဲ့တူတယ်ဆိုတဲ့အနေအထားပေါ့။မမိတဲ့ပုဂ္ဂိုလ်ကတော့နိုးကြနေတဲ့လူနဲ့တူတယ်ပေါ့။ဒါက ါပထမဥပမာနော်နောက်ထပ်ပါဆက်ပြောလဲဆိုတော့အပလတောဝတိကတောတဲ့တိကတောအမတန်အနည်းများအာဆွန်းနဲ့ပြည့်စုံတဲ့အာဇာနည်မြင်းသည်အပလတောဝအာမရှိပိန်ချုံးနေတဲ့မြင်းပုံကိုချန်ထားခဲ့ပြီးတော့သွားလိုက်တယ်လို့မျိုးအမြင်တကောင်ရှင်သွားတယ်ဆိုကိုကငငယ်ရွယ်ဖြစ်ဖြစ်လက်လက်တန်တမာမှာအာဇာနည်မြင်းဟုတ်လားဒီဘက်ကပါလေမြင်းပိန်ကြာလေกว่าနေသူတို့နေရာမกว่าဘူးလားกว่าလေကိုကဘယ်တော့ကိုနေရမှန်းကိုမသိတော့ဘူးဟုတ်လားအဲ့လိုပဲပညာရှိတဲ့မမေ့မလျော့တဲ့ပုံကိုယ်ကြီးဟာမေလျော်တဲ့ပုံကိုယ်တွေကိုတန်လျာကြီးမှာထားခဲ့ပြီးတော့သူတို့ကတော့နိဗ္ဗာန်ကိုသွားကြတယ်ငြိမ်းချမ်းရအောင်သွားကြတယ်လို့ပြောတာ။ကောင်းတယ်နော်ဒီကံတန်လေးဟုတ်လား။အေးဒါကြောင့်မမေ့တဲ့ပုံကမေ့တဲ့ပုံကိုအင်မတန်ပါတယ်အိပ်ပျော်နေတဲ့လူကိုနိုးတဲ့လူကအစသာရရသာတလူမျိုးမြင်းပိန်ကိုအင်မတန်အားဆွမ်းနဲ့ပြည့်စုံတဲ့အာဇာနည်မြင်းဟာချန်ထားခဲ့ပြီးတော့သွားတယ်လူမျိုးတန်လျာအတော့မှာမိုက်တဲ့လူတွေကိုချန်ထားပြီးတော့ပညာရှိတဲ့မမေ့တဲ့လူတွေကငြိမ်းချမ်းရအောင်သွားကြတယ်ဆိုတဲ့အတိတ်ပဲပေါ့ဟုတ်လားဒါကြောင့်ဦးဇင်းတို့ဒီကုန်းကျုပ်ကာထာလေးတစ်ခုရုပ်ပြီးတော့တရားကိုအဆုံးသတ်တော့ပါနော်ဒီကုန်းကျုပ်ကာထာကပါလဲဆိုတော့အပမဒရတောဘိက္ခုပမာတိဘယတတိဝါအပဘောပရိဟာနာယအိမနတေဝတန္တိဟိနော်ဒီဘက်ကပါလဲဆိုတော့ပမာတိမိလျော့ခြင်းနဲ့ဘယတတိဝါဘေးအန္တရာယ်လို့ရှုမြင်ပြီးတော့အပမဒရတောမိမိလျော့ခြင်းနဲ့ကြုံမှုရင်တော့ဘိက္ခုယဟန်တိအပ္ပဘောပရိဟာနာယပရိဟာနာယဆုယုတ်ခြင်းကအပ္ပဘောမထိုက်နိဗ္ဗာန်တေဝနိဗ္ဗာန်ဤတာနဲ့တန်တိကေဒီဤအဲ့ဒါနဲ့အပမာဒဝတ်မှာလာတာပဲအဲဓမ္မဝလာတွေကကာထာလေးတွေရွတ်ပြနေတာဘုရင်ကဟုတ်လားဘာပြောလဲအတိပဲကမေလျော့ခြင်းကိုဘေးအန္တရာယ်ကြီးလို့မြင်ရမယ်တဲ့နော်အမေမေလျော့ခြင်းကတော့ပျော်မှုစရာကောင်းတယ်လို့မြင်ရမယ်တဲ့ဟုတ်လားအဲ့ဒါလိုမျိုးမြင်ပြီးတော့မေလျော့ခြင်းကိုဘေးလို့ရှိမေလျော့ခြင်းကိုပျော်မှုပြီးတော့နေတဲ့ပုဂ္ဂိုလ်ဟာအဘဘောပရိဟာနာယဒေါဂီယုတော့ဒေါဂီလိုရောလောကုတ္တရာလိုရောဆုယုတ်စရာအကြောင်းမရှိဘူးမဆုယုတ်ဘူးတဲ့နိဗ္ဗာန်တေဝနိဗ္ဗာန်နဲ့တန်နေဝါငြိမ်းချမ်းခြင်းနဲ့တန်နေတန်တိကေနီးတယ်တဲ့ဟုတ်လားအဲကြောင့်ဒကာမတို့ဦးဇင်းတို့တွေနိဗ္ဗာန်နဲ့တည်ခြင်းနဲ့မဆုယုတ်ခြင်းဘူးဆိုလို့ရှိရင်တစ်ချက်နော်မေလျော့ခြင်းကိုဘေးလို့ရှုရမယ်ဒါကြောင့်စရာငါ့ကိုအန္တရာယ်ပြုမဲ့အရာလို့ဟုတ်လားကိုမေ့နေကိုခံရမှာပဲလေဟုတ်လား तू မေ့နေရင် तू ခံရမှာပဲလေကိုမေ့နေတာကို तू ပြည့်စုံတဲ့တရားကကိုလာအကူကြီးပေးနိုင်မှာမလားမပေးနိုင်ဘူးဟုတ်ရတာအဲ့တော့မေ့လျော့ခြင်းကိုဘေးလို့ရှုအမေ့မလျော့ခြင်းကိုပျော်ပွေ့နေမယ်ဆိုရင်ဆိုးရုပ်ခြင်းကမထိုက်ပါဘူးနိဗ္ဗာန်နဲ့နိဗ္ဗာန်လေဟုတ်လားဒါကြောင့်ဒကာမပေါင်းသူတော်ကောင်းတို့ယေရှုဘုရားဟောကြားတော်မူခဲ့တဲ့အပမာဒဝတ်ထဲကကာတာလေးတွေကိုဦးဇင်းတို့ဟောလက်လမ်းမိတယ်လို့ထုတ်ပြီးတော့ပြောပါတယ်ဟုတ်လားအဲကလေးအတွက်ကတော့စောစောကပြောလိုက်တယ်နော်တာဝန်ကြီးရမယ်ဟုတ်လားဘုရားနော်ကလေးအရွယ်တုန်းကကလေးတာဝန်ကြီးရမယ်မပြင်းရဘူးကလေးအရွယ်တုန်းကကလေးတာဝန်ကြီးမှလူကြီးဖြစ်တော့လူကြီးနဲ့တူတူတန်တန်နေနိုင်တာဟုတ်လားအေးရှေ့ဆက်သွားရမှာအဆင်ပြေခြင်းအခုအဆင်ပြေဖို့ပဲအဓိကကတော့နော်ခုအကောင်းဆုံးဖြစ်အောင်နေလေးဖို့ပြစုံပန်တိုင်းပြစုံပန်တိုင်းကောင်းရင်အနာကအမြဲတမ်းကောင်းနေမှာဟုတ်ရဲ့လားတကယ်ရှိတာကပြစုံပန်မဲ့မို့လားမနဲ့ပြန်ကိုကျိုးနေလို့ရလားအဲ့တမင်းလောက်တော့ရှိကိုကျိုးနေလို့မရဘူးကိုပဲနေရဟုတ်လားနော်အဲ့တော့အခုကောင်းအောင်နေဖို့အခုလောလောဆယ်တာဝန်ကျေဖို့ဟုတ်ရဲ့လားအဲဒါကတော့ဘုရားအတွက်ပေါ့နော်အဲကျန်တဲ့ပုဂ္ဂိုလ်တွေအတွက်ကတော့တာဝန်ရှင်တို့အပမာဒကထာပေါ့နော်အခုလည်းအကျိုးရှိဖို့နောက်လည်းအကျိုးရှိဖို့အတွက်ဒီကုသီသောတရားဆိုတာအပမာဒတရားပါဆိုတာကိုစိုးစိုးမြင်မြတ်မှတ်ပြီးတော့ပြည်သက်ကောင်းသူတော်ကောင်းတို့ဒီပေးလို့ခြင်းကိုပေးလို့ရှိနိုင်ကြပါစေအမေမေလျော့ခြင်းမှာပြုံးပွေပြီးတော့အဆုယုတ်ကြသောနိဗ္ဗာန်နဲ့နေကြသောပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေလို့ကုသင်းတို့ဆန္ဒပြုပြီးတော့ရေသက်တော်ချမ်းမြတ်တပ်ပြီးကြရအောင်နော်။အဲဒီရေသက်ခွက်ကနော်လာလေကောင်းလားတန်ကတ်ချင်ကောင်းလေကပ်ပြီးသား
ကုသလေးက
အမေ
အဲ့အလုံးပြည်လို့ပြုလုပ်တဲ့ဒီလိုပါဖို့ဆိုလို့အယုံပြုပြီးတော့နိဗ္ဗာန်ကိုဆုတောင်းရမယ် အလုံးစုံတတ္တဝါတွေကိုဘုရားဥပပါကနည်းမြဝေကြမယ်နော်အလုံးလိုက်ဆိုကြရအောင်